ကွန်မတီဆောင်ခင်ဗျာဒီကနေ့ရှင်းလေးလုံးငွေတုအခမ်းအနားကိုလာရောက်တက်ရခြင်းရွယ်ချက်ကိုအရင်ဆုံးပြောပြပေးပါခင်ဗျာ
။ဟောအဓိကလာရောက်တက်ရတဲ့အကြောင်းကတော့ကျွန်တော်တို့ရှင်းလေးလုံးလုံးကနိုင်ငံရေးတောင်းဆိုချက်တွေကိုဟလာဒီမှာလာပြီးတော့ဆွေးနွေးကြဖို့ဖြစ်ပါတယ်
။ကွန်မတီဆောင်ဒီမှာရှိတဲ့အချိန်မှာရှင်းလေးလုံးအခမ်းအနားကရန်ကုန်မှာလည်းရှိတယ်၊မန္တလေးလိုဘာလို့မှာလည်းရှိတယ်ကြားပါတယ်ခင်ဗျာ။ကွန်မတီဆောင်ရဲ့အစီအစဉ်ကိုပြောပြပါဦး။
အခုကျွန်တော်ပဲခူးကိုလည်းသွားပါတယ်။နောက်ပဲခူးမှာလည်းကျွန်တော်အမရှိလေးလုံးကပါခဲ့တဲ့ရဲဘော်တွေကြာဆုံးသွားတဲ့ဒီအာဇာနည်တွေမိသားစုတွေအကုန်လုံးလိုက်နှုတ်ဆက်ပါတယ်။အဲဒီမှာလည်းကျွန်တော်စကားပြောခဲ့ပါတယ်။နောက်တစ်ခုဒီနေ့နဲ့မနေ့ကဒီရန်ကုန်မြို့မှာကျွန်တော်တက်ပါတယ်။ဒီနေ့ကျွန်တော်မန္တလေးမြို့ကိုသွားပါမယ်။မန္တလေးမြို့မှာရှိတဲ့ဒီမိတ်ဆွေတွေတငယ်ချင်းတွေကလည်းအကုန်လုံးကျွန်တော်လှမ်းဖိတ်တဲ့အတွက်အဲဒီရှိလေးလုံးခန်းနာကိုတက်မှာပါ
။ဒီဟာဒုတိယအကြိမ်လို့ယူဆရတာပေါ့ခင်ဗျာ။ဆိုတော့နှစ်ခေါက်အတွင်းမှာဒီ1988ကလောဘောကိုင်းပဲညီကိုတွေနဲ့ပြန်တွေ့ရတဲ့အခါမှာဘာတွေများဆွေးနွေးဖြစ်တယ်လဲ။ရှေ့ဆက်ပြီးတော့ဘာတွေများလှုပ်ဆောင်သွားဖို့အတွက်စကားပြောဖြစ်ပါတယ်ခင်ဗျာ
တော့ကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်ပြောဖြစ်ပါတယ်သူသဖြင့်ဒီ workshop တွေမှာပေါ့ကျွန်တော်တို့88ရေးတော်ဘုံကြီးရဲ့အဓိကတောင်းဆိုချက်တွေပေါ့နော်အဲဒီတောင်းဆိုချက်တွေဒီမှာပြန်ပြီးတော့သုံးသပ်တာတွေနောက်ထပ်ပြန်ပြီးတော့ဒီတောင်းဆိုချက်တွေရရှိအောင်ကျွန်တော်တို့ကြိုးပမ်းတာပေါ့ဒီနေ့လုံးရေးတော်ဘုံကြီးရဲ့အဓိကတောင်းဆိုချက်ကဗျာလူတွေရဲ့ပုံမှုကောင်းမွန်တဲ့ဘဝရဖို့ကျွန်တော်အနေနဲ့မြင်တယ်နောက်တစ်ခုကကြတော့ပုံမှုကောင်းမွန်တဲ့လူအဖွဲ့အစည်းကိုတည်ဆောက်ဖို့ပုံမှုကောင်းမွန်တဲ့နိုင်ငံတော်ကြီးတရားကိုတည်ဆောက်ဖို့အခုဒီလိုအခြေအနေတွေကကျွန်တော်တို့မတွေ့ရသေးဘူးဖြစ်နေတယ်အဲ့တော့အစိုးရမှလည်းဟလာပုံမှုကောင်းမွန်တဲ့အစိုးရဖြစ်အောင်ကြိုးပမ်းရမယ်လူဖွဲ့စည်းကလည်းပုံမှုကောင်းမွန်တဲ့လူဖွဲ့စည်းဖြစ်အောင်လုပ်ရလူတိုင်းကလည်းပုံမှုကောင်းမွန်တဲ့ဘဝတွေကျွန်တော်တို့အခုဒီရောက်လာတဲ့ခါမှာအခက်ခဲတွေကြားတဲ့ကကျွန်တော်တို့လူတွေကလူအဖွဲ့အစည်းရောအစိုးရရောစိန်ခေါ်မှုပေါင်းစုံရင်ဆိုင်နေရတာအားလုံးအသိပါပဲအဲ့တော့ဒီပြဿနာတွေဒီအခက်ခဲတွေအားလုံးကိုဒီနေ့ဒါမဟာအခွင့်အရေးကြီးလို့ကျွန်တော်မြင်တယ်အဲ့ဒီအခွင့်အရေးကိုကျွန်တော်တို့ဖြေရှင်းဖို့အတွက်လမ်းကြောင်းတွေကိုအားလုံးဒီမှာလာဆွေးနွေးနေကြပါတယ်အဲ့တော့ကျွန်တော်အခုမန္တလေးမှာလည်းအဲ့ဒါတွေကိုဆွေးနွေးမှာပါ
1988ဒီမိုကရေစီအရေးတော်ပုံကြီးဟာဒီတိုင်းပြည်အပြောင်းလဲပုံမှာဘလောက်တက်ရောက်မှုရှိတယ်လို့ကျောင်းသားကောင်းဆောင်တယောက်အနေနဲ့ထင်မြင်မိလားခင်ဗျာ
ကျွန်တော်တို့ဗမာပြည်ဒီဒီမိုကရေစီရဖို့လိုအပ်နေပြီအပြောင်းလဲတွေဖြစ်ဖို့လိုအပ်နေပြီလေဒီလွန်ခဲ့တဲ့ဒီနေ့ဒီချိန်ကာလမှာပြည်သူတွေကတောင်းဆိုကြကြတာအဲ့တော့ဒီနေ့ကျွန်တော်တို့ခုနကပြောသလိုပဲတောင်းဆိုချက်တွေကမပြည့်မီသေးဘူးအဲ့တော့ဒီခြေလုံးလှောင်မှုရဲ့အကျိုးဆက်ကြောင့်ကျွန်တော်တို့ပြည်သူတရားလုံးဟာဒီမိုကရေစီနဲ့အပြောင်းလဲတစ်ခုကိုလိုချင်ဆန္ဒတွေကပြင်းပြစွာဖြစ်ပေါ်လာခဲ့ရတယ်အာဏာရှင်စနစ်အောက်မှာ26နှစ်ကျွန်တော်တို့နေခဲ့ကြရတယ်အခုဆိုနောက်ထပ်25နှစ်ဆိုတော့နှစ်ပေါင်း40 50နီးပါးဟာအမှောင်ပိတ်ခံရတယ်အဲ့အတွက်ကျွန်တော်တို့ရလိုက်တဲ့စကလုံးတစ်ခုကိုနှစ်တာရာတစ်ခုကတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေငြိမ်းချမ်းရေးတွေဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးတွေဆိုတာကိုပြည်သူလူထုကဒီခမ်းမအပြည့်အကုန်လုံးပြောဆိုဆွေးနွေးနေကြပြီဖြစ်ပါတယ်အဲ့ဒါကျွန်တော်တို့ရလိုက်တဲ့အောင်မြင်မှုတစ်ခုလို့ကျွန်တော်တို့မြင်ပါတယ်